အခုလိုစီကားနဲ့မညီတဲ့ဆိုင်းဘုတ်တွေဟာမြို့တွင်တရုတ်နိုင်ငံသားတွေအများအပြားနေထိုင်လာပြီးတဲ့နောက်ဆိုင်းတွေဟာတရုတ်စာနဲ့ရေးသားခဲ့ကြတာဖြစ်ပါတယ
်ကျွန်တော်တို့ကဥပဒေနဲ့ညီအောင်ဗမာစာသားကိုပေါ်လွင်အောင်ရေးရမယ်အခုကတရုတ်စာသားကြီးပဲရေးပြီးတော့ဗမာစာသားကလည်းနည်းနည်းပဲပါတယ်ပြောမယ်ဗျာကျွန်တော်တို့ဗမာပြည်မှာတော့ဗမာစာသားတော့ဦးစားပေးရမှာပေါ့
ဟုတ်တယ်ပေါ့
တရုတ်စာသားမရေးရလို့ကျွန်တော်မဆိုလို့တရုတ်စာသားလည်းရေးဗမာစာသားတော့ဒါပဲဖြစ်ပေါ်လွင်အောင်တော့အပေါ်မှာရေးရမှာပေါ့အခုကကျွန်တော်တို့တရုတ်စာသားတွေကအပေါ်မှာရေးပြီးတော့ဗမာစာလုံးတွေအောက်မှာရေးတတ်တာပေါ့
မြို့နယ်စီမံသားရာရေးကော်မတီဥက္ကဋ္ဌဦးတန်းရွှေပြောပြတာပါအခုလိုစီကန်းနဲ့မညီတဲ့ဆိုင်းဘုတ်တွေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်တာမြဝတီမြို့မှာစက်တင်ဘာလ15ရက်နေ့ကဖွဲ့စည်းလိုက်တဲ့နိုင်ငံသားစောင့်ကြည့်ရေးအဖွဲ့ကစတင်ခဲ့တာကြောင့်ဖြစ်ပါတယ်။အဲ့ဒီအဖွဲ့ကဥအောင်နိုင်ဝင်းခေါ်အညာသားမြဝတီပြောပြတာက
ကျွန်တော်စာထဲမှာတောင်းဆိုချက်9ရက်ပါတယ်။မြဝတီကရှိတဲ့တရုတ်ဆောင်တဲ့အားလုံးဖုတ်ချပေးဖို့မြဝတီမြို့ထဲမှာအေးငင်းကတမုန်းတဲ့ကိုကနေနှာပြီးစီးပွက်နေတဲ့တရုတ်တွေအားလုံးကိုကျွန်တော်မြန်မာအစိုးရနဲ့ပြည်မဥပဒေအတိုင်းစတမပေးတဲ့ဟိုတယ်ကိုကြောင်းချွေနေတယ်လို့နောက်တစ်ခါတိုးတယ်ကမောင်းမှလည်းပတ်သက်ပြီးတော့နိုင်ငံတော်အစိုးရတရားဝင်ရမောင်းလိုင်စင်ထုတ်ပေးတာဒီမှာလဲပြီးတော့နော်အခြားမောင်းတဲ့လူတွေရင်းစည်းကမ်းစည်းကအရာချိန်ပေးမြို့မှာအရေးကြီးဆောင်ရပေးဖို့နောက်ကားရဲ့ဒေးမှာကတ်ထားတဲ့တိုးစားကန်းနေအကုန်ထုတ်ပေးဖို့အဲ့လိုမျိုးတွေပေါ့ဗျာအချက်မှတ်ချက်ပါတယ်ကျွန်တော်တောင်းဆိုလိုက်ကြဗျာကျွန်တော်တို့ကလက်မှုမြောက်ရီခရိုင်အုပ်ချုပ်ရေးမှူးရှိကိုလက်မှုတင်တယ်လက်တူကနယ်လုံးဝင်ကြီးရဲ့နောက်ပြည်နယ်ဝင်ကြီးချုပ်ရဲ့မြို့နယ်အုပ်ချုပ်ရေးမှူးရဲ့ကိုကျွန်တော်ကမိတူပေးတယ
်အခုလိုတရုတ်နိုင်ငံသားတွေနဲ့ပတ်သက်ပြီးစောင့်ကြည့်ရတာဟာမြို့တွင်းမှာတရုတ်နိုင်ငံသားတွေတိတိသာသာများပြားလာပြီးနိုင်ငံသားတွေဟာတတ်မှတ်တဲ့စီးငင်းစီးကန်းနဲ့အညီနေထိုင်ခြင်းမရှိတာကြောင့်ဖြစ်တယ်လို့ပြောပါတယ်
မမရရဆိုတရုတ်လမ်းမောင်းပွဲတော်နေအတူတူစုဖွဲ့ပြီးတော့တောင်းကြနာပေါ့ဗျာအချင်းချင်းညီညီဖြစ်ဘေးနေပတ်ဆဲနောက်ဆုံးမှအဲဒီဟိုလိုင်းတပုံးဆိုင်ရဲ့ရှေ့မှာပုံးဆိုင်ဝါကြီးမှသွားပြီးတရုတ်တွေမတက်ရောက်ပြီးပန်းတာမြို့နယ်ကညမလေးရကဘင်းတော်လာမကြီးဒီကြောင့်ကိုမီးပွားရင်မီးအဲဒီမှာဖြစ်တာ
ဒီပြဿနာနဲ့ပတ်သက်ပြီးမြို့ကန်တွေကမကြည်မနှက်ဖြစ်ပြီးစက်တင်ဘာလ15ရက်နေ့ကမြို့တွင်းအစည်းအဝေးခေါ်ပြီးနိုင်ငံသားစောင့်ကြည့်ရေးအဖွဲ့ကိုမြဝတီမြို့ကရမီရဖ23ဦးနဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်ဒီဆောင်ရွက်ချက်နဲ့ပတ်သက်ပြီးလူမျိုးရေးပြဿနာများဖြစ်လာနိုင်မလားဆိုတာကိုမြဝတီမြို့လွှတ်တော်ကိုယ်စွဲဦးတန့်စင်အောင်ကိုမေးမြန်းကြည့်ပါတယ
်ဖြစ်လာနိုင်များမရှိပါဘူးများမလားကျွန်တော်ပြည်တွင်းမှာရှိနေတဲ့လူတွေကျွန်တော်တို့ကနိုင်ငံမှာရှိနေတဲ့တရုတ်တွေနဲ့ကျွန်တော်ပြဿနာမရှိဘူးဒီခေတ်ကကျွန်တော်တို့ဘယ်နေထိုင်ခဲ့တဲ့နေရာရှိတယ်ပေါ့ဒီလိုကတော့အခုတော့လည်းဒါဒီမြေတော်တဲ့မှာဒီအဲ့ပေါ်လုံးဖြစ်လာတာပေါ့နော်ဒီကောင်းနိုင်ငံမှာလည်းကျွန်တော်နိုင်ငံရဲ့စီမင်းစီကံဥပဒေရှိအလုံးလုံးမျိုးရှိအဲ့ဒါနဲ့ညီသွားရင်တော့ပြဿနာမရှိဘူးပေါ့နော်အဲ့လိုမျိုးမျိုးဆိုရင်တော့ပြဿနာထားရတယ်တော့သူရဲ့ကျွန်တော်လိုနေရပြောတော့စောင်းနေတော့မှဖြစ်ပါဘ
ူးဦးတန့်စင်အောင်ပြောတော်တာပါအခုလိုမြားပြည်မြို့မှာတရုတ်နိုင်ငံသားတွေများပြားလာခြင်းဟာသူတို့ဟာမြားပြည်မြို့တွင်ဖွင့်ထားတဲ့ကာစီနိုကစားဝိုင်းတွေမှာအလုံးလုံးတာကြောင့်ဖြစ်တယ်လို့မြားပြည်မြို့ကနေကပြောပါတယ်ခင်ဗျာ